ယေရှုဖျားရှင်ကယောက်ျားဦးရေ9000ခန့်ရှိသောလူအုပ်ကြီးအားပေါင်မို့9လုံးနဲ့9နှစ်ကောင်ဖြင့်ကျွေးမွေးတော်မူခြင်းအကြောင်းကိုရှင်မာရကုဧဝံဂေလိခြံအခန်းကြီး6အခန်းငယ်34မှ44မှာကြားသိကြားရပါတယ်။အမျိုးသမီးများနဲ့ကလေးသူငယ်များကိုထဲ့သွင်းရေတွက်ခြင်းမရှိသောလူဦးရေဖြစ်တယ်။ဘုရားသခင်ကိုအားကိုးခြင်းနဲ့လူရဲ့စွမ်းဆောင်နိုင်မှုကိုတွေ့ရပါတယ်။ယေရှုဖျားရှင်ရဲ့သဘောထားကလူအုပ်ကြီးကိုမြင်တာနဲ့ကရုဏာတတ်တော်မူတယ်အကြောင်းမှာသိုးထိန်မရှိသောသိုးတို့ကဲ့သို့ဖြစ်နေလိုပါပဲသိုးရဲ့တံပိုးနဲ့သိုးထိန်ရဲ့တံပိုးတို့ကိုထောက်ရှုစရာဖြစ်တယ်ဒီအခါမှာကိုတော်ရှင်ရဲ့လှုပ်ဆောင်မှုကသူတို့ကိုတွင်တင်ပေးခြင်းဖြစ်ပါတယ်လူကိုဝိတ္ထုပစ္စည်းနဲ့ဖြည့်ဆည်းပေးတာတဲ့အတိတရာဉာဏ်ပညာနဲ့ပြည့်ဝစေတယ်စိတ်နှလုံးအဟာရနဲ့အရင်ပြည့်ဝစေတယ်လူရဲ့တတ်နိုင်တဲ့စွမ်းဆောင်မှုအစင်မှာပဲရှိတယ်။သဘောထားကတော့ဒီအရက်ကလူသူကင်းဝေးတဲ့အရက်အချိန်နှောင်းပြီးအနီးနားရွာများမှာသူတို့ဘာသာသူတို့တွားဝယ်စားလို့ရအောင်စေလွတ်ပါလို့ဆိုတယ်။စွမ်းဆောင်မှုအကန့်အသတ်ရှိတဲ့လူရဲ့သဘောထားဖြစ်ပါတယ်။ကိုရောရှင်ရဲ့ကရုဏာတတ်မှုကလည်းဖြစ်ပေါ်လာတဲ့သဘောထားကထိုသူတို့အားစားစရာတစ်စုံတစ်ခုကိုတင်တို့ပေးကြလို့ဆိုပါတယ်သိုးထိန်တို့သည်သိုးတကောင်ချင်းစီအတွက်တာဝန်ရှိတယ်သိုးထိန်တို့သဘောထားသည်သိုးထိန်တို့ယေရှုဖျားရှင်ကဲ့သို့ကရုဏာတတ်သောသဘောထားအတိုင်းဖြစ်ရပါမယ်သူတို့မှရှိတဲ့အစာမှာပေါင်မုတ်၅လုံးနဲ့၅နှစ်ကောင်သာဖြစ်တယ်လူရဲ့အကန့်အသတ်ရှိသောစွမ်းဆောင်ရည်မှာပေါင်မုတ်၅လုံးနဲ့၅နှစ်ကောင်ဟာလူအလုံးအတွက်မလုံလောက်ဘူးဆိုတာသိချတယ်ဒါပေမဲ့ဖျားသခင်ရဲ့အနန္တကရုဏာတနာခြင်း၌လူတို့ရဲ့ပါဝင်မှုဟာမြည်မြပင်နဲပါစေရရောစွာပါဝင်ယုံလေးနဲ့ကြည်မာသောမြောက်များလှစွာသောကျေးဇူးတော်ကိုရရှိစေတယ်။ဒါအပြင်အလံပယ်ပင်ခံစားရအောင်မှဖြစ်တယ်။ဒီလိုအလုံးကိုဖျားသခင်ကောင်းကြီးပေးပါစေ။